မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မြစ်ဆုံဒေသအထက်ပိုင်းမှာဆောက်လုပ်ဖို့စီစဉ်နေတဲ့ရေကာတာစီမံကိန်းတွေရပ်ဆိုင်ဖို့ဒေသခံလူထုကဒီကနေ့ပဲသမရထံအိတ်ခွင့်ပေးစာတစ်စောင်ပေးဖို့တောင်းဆိုလိုက်ကြပါရယ်။အရင်အစိုးရလက်ထက်ကတည်းကဆိုင်ငံထားတဲ့အေယာဝတီမြစ်ဆုံရေကာတာစီမံကိန်းကို NLD အစိုးရရဲ့လေလာရေးကော်မရှင်မကြာသေးခင်ကရောက်စုံစမ်းနာရီလုပ်ခဲ့ပြီးနောက်မှာပဲမြစ်ဆုံဒေသအထက်ပိုင်းကစီမံကိန်းတွေကိုပါရပ်ဆိုင်ဖို့ချီဖွေဆောက်လုပ်ဒေသခံပြည်သူတွေကတောင်းဆိုခဲ့ကြတာပါ။အကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရရှင်။
ဟုတ်ကဲ့ပါကချင်ပြည်နယ်တွင်းဆောင်ရွက်မဲ့အေယာဝတီမြစ်ဆုံမြင့်ညာမြစ်ဝမ်းရေကာတာစီမံကိန်းတွေကိုရပ်ဆိုင်ဖို့မြစ်ဆုံဆက်ပိုင်းမှာနေထိုင်ကြတဲ့ချီဝေစောလောဒေသခံပြည်သူတွေကနိုင်ငံတော်သမ္မတထံဒီကနေ့မှာတောင်းဆိုခဲ့တယ်လို့ဦးဆောင်သူသူဖြစ်သူဦးလက်ချိတ်လွန်းဆောင်က VOA ကိုခုလိုပြောပါတယ်
မြစ်ဆုံမြင့်ညာမြစ်ဝမ်းဒီချီဖွေမော်ချန်ခါထဲမှာကျွန်တော်ဒီစီမံကိန်းလုပ်မယ်ဆိုတာကျွန်တော်အဲ့ဒါကောင်းကွက်တဲ့သဘောပါဒီကော်မရှင်ကိုကျွန်တော်တင်ပြမယ်ဆိုတော့ကော်မရှင်ကဒေသခံပြည်သူတွေကိုပို့လင်းနေတာမျိုးမရှိဘဲနဲ့စီမံကိန်းအကောင့်အစီအစဉ်ဆိုတော့ကျွန်တော်ဒေသခံတွေကတဆူရင်ကြလို့ပါကျွန်တော်ကမလို့နိုင်တဲ့အခြေအရတော့ဆက်ပြီးမှကောင်းကွက်ဆောင်တော့
မြစ်ဆုံရေကာတာစီမံကိန်းပြင်မေကမြစ်မလီကမြစ်နဲ့ငေါချန်ကမြစ်ပေါ်မှာစုစုပေါင်းရေကာတာ12ခုတည်ဆောက်သွားဖို့ရခိုင်စစ်ဆေးရလက်ထက်ကသဘောတူထားပြီးဦးသိန်းစိန်အစိုးရလက်ထက်မှာဆိုင်းငံ့ထားရကနေအခု NLD အစိုးရလက်ထက်မှာအေယာဝတီမြစ်ဆုံဒေသသုံးသပ်ရေးကော်မရှင်ဖွဲ့ကနေရောက်ရှိလာပြီးနောက်ပိုင်းဒေသခံတွေစိုးရိမ်စိတ်ဖြစ်ပွားလာခဲ့တာပါမြညာမြစ်ဝမ်းရေကာတာစီမံကိန်းတွေတည်ဆောက်ခဲ့မှဆိုရင်ဒေသခံတွေအတွက်စိုးကျိုးဖြစ်ပွားလာနိုင်တယ်လို့ဦးလက်ချိတ်လွန်ဆောင်ကအခုလိုပြောပါတယ
်ဒေသခံတွေကဒီနေ့တခြားကလှုပ်ရှားတိုင်ဆိုင်ရာဥယျာဉ်ခံဆိုလည်းဒီချောင်းကြီးတခြားလောက်ပဲရှိတယ်တကယ်လို့များအဲ့ဥစ္စာလှုပ်လိုက်ပြီဆိုတော့ရေမြုပ် area ဖြစ်သွားမယ်ရွာပေါင်းကတော့60ရှိပါလောက်ရှိတယ်နောက်တဲ့လူပေါင်းကတော့3000နီးပါးကိုဦးမဲ့ရာမဲ့ဖြစ်နိုင်တဲ့အခွင့်ရှိတယ်နောက်ဒီမှာတိုင်းကလည်းနိုင်ငံကြီးသားတွေတရုတ်တွေဝင်လာပြီဆိုတော့ရေးရာဒီကျေးမှုတွေနဲ့အကုန်လုံးလူမျိုးကြီးတွေကဝါနေသွားနိုင်တယ
်ရေကဒါစီမံကိန်းကြောင့်ယူလွန်မှုနေရာပြောင်းရွှေ့ခံရမှုသဘာဝပတ်ဝန်းကျင်ပြည့်ရွှေ့မှုဖြင့်ဌာနေတိုင်းသားတွေရဲ့ရေးရာရင်ကျေးမှုတလေးထုံးစံတွေပြောက်ွယ်သွားနိုင်မယ်လို့သူကဆိုပါတယ်ပြည်ကရရပိုင်းတွင်းကအေယာဝတီမြစ်ဆုံမြင့်ညာမြင့်ဝမ်းစီမံကိန်းပြန်လည်စီစစ်သုံးသပ်ရေးကော်မရှင်ဖွဲ့တွေခြိဝေမြို့ကိုရောက်ရှိလာခဲ့ပေမဲ့လည်းဒေသခံတွေနဲ့တွေ့ဆုံခဲ့ခြင်းမရှိဘူးလို့ဦးလက်ချိတ်လွန်ဆောင်ကပြောပါတယ်။အစိုးရကနေဖွဲ့စည်းထားတဲ့အေယာဝတီမြစ်ဆုံဒေသသုံးသပ်ရေးကော်မရှင်ဖွဲ့ဟာကချင်ပြည်နယ်မြစ်ဆုံဒေသကိုတော်ရောက်လေ့လာပြီးစီးခဲ့ပေမဲ့လေ့လာတွေ့ရှိချက်တွေကိုတရားဝင်ထုတ်ပြန်တာမျိုးတော့မရှိသေးဘူးလို့ကချင်ပြည်နယ်အစိုးရရဲ့တယံစာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီး OH လက်အောင်ကအခုလိုပြောပါတယ်။
မင်းကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးမှအမေရိကန်သမ္မတကြီးလည်းမေးပါတယ်။ဒါတော့တချက်အောင်ကိုယ်တိုင်ကဖြေတာတော့မှကော်မရှင်ဖွဲ့စည်းပြီးလားဖြစ်တယ်ကြောင့်ကော်မရှင်အဆုံးဖြတ်ကကော်မရှင်ဥက္ကဋ္ဌမှပြည်ပြည်တူတော်မှပြောလို့မရအောင်ဆက်ပုံစံရဖြစ်နေဆို
။ဘူမိပေဒပညာရှင်တွေကလေ့လာတွေ့ရှိချက်အရမြစ်ဆုံရေကာတာစီမံကိန်းစောင့်မဲ့နေရဟာစကိုင်းငလျင်ပြည့်ွေ့လမ်းကျောပေါ်မှာရှိနေတဲ့အတွက်ကြီးမားတဲ့ရေလောင်သမန်တိစောက်ဖို့မရနိုင်ဘူးလို့တယံစာရနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီး OH လက်အောင်ကအခုလိုဆက်ပြောပါတယ်
။ချင်းပြည်နယ်တက်ကတူဘူမိပေဒဌာနပေါ့ဒေါက်တာဦးမြင့်ဦးစောနဲ့ကျော်တက်ကြီးဆွေးနွေးကြတာပေါ့လေနော်။သူရဲ့ပြောကလို့ဆိုမြစ်ဆုံပြည်ဆောက်တဲ့နေရာကတဲ့ဒီစကိုင်းပြည့်ွေလမ်းကျောင်းပေါ်မှာဒီမလမ်းကျောင်းပေါ်မှာဖြစ်တယ်ပေါ့လေ။ဘူမိပေဒအမြင်နဲ့ရတော့ဒီပြည့်ွေလမ်းကျောင်းကြီးရှိတဲ့အတွက်ကြောင့်ကြီးမားတဲ့တမန်တိပြည်ဆောက်လို့မရဘူး။အဲ့လိုပဲအနေကျကျော့ဖြစ်တဲ့အတွက်ကြောင့်အောက်မှာခိုင်မာတဲ့ဟာမရှိဘူးပေါ့ဗျာ။အဲ့လိုမျိုးအမြင်နဲ့သုံးသပ်ထားတာသိရပါတယ်
။မြစ်ဆုံရေကာတာစီမံကိန်းကို2009ခုနှစ်မှာစတဲ့ကောင်တွေပေါ်ခဲ့ပေမဲ့တပြည်လုံးအတိုင်းအတာကန့်ကွက်မှုတွေရှိနေတာကြောင့်2013ခုနှစ်မှာရပ်ဆိုင်ခဲ့ပါတယ်။လက်ရှိအန်နေဒီအစိုးရတည်တက်လာပြီးနောက်ပိုင်းမှာတော့တရုတ်နိုင်ငံဘက်ကစီမံကိန်းကိုပြန်လည်စတင်လို့ကြောင်းဆွေးနွေးပြောဆိုမှုတွေရှိလာခဲ့ပြီးစီမံကိန်းကိုလုံးဝရပ်ဆိုင်မယ်ဆိုရင်တော့စီမံကိန်းအတွက်ရည်နှီးထားတဲ့ငွေအမေရိကန်ဒေါ်လာတန်800ကိုပေးရရမယ်သဘောမှာရှိနေပါတယ်။စီမံကိန်းကိုကောင်တယ်ပေါ်မယ်ဆိုရင်တော့တစ်နှစ်ကိုခုံငွေဒေါ်လာ3500ရရှိပြီးမြစ်ဆုံကထွက်မဲ့လက်စစ်သား100000ကျပ်နှုန်းကလည်းမြန်မာနိုင်ငံကလည်းအခမဲ့ရရှိမှာဖြစ်ပါတယ်။ဒါပေမဲ့ကချင်ဒေသခံတွေပါဝင်ပြည်သူတွေအနေနဲ့ကတော့မြစ်ဆုံရေကာတာကိုလုံးဝရပ်ဆိုင်ထားဖို့အမြင်သဘောထားတွေရှိနေပါတယ်။မြစ်ဆုံရေကာတာစီမံကိန်းဟာမြန်မာနိုင်ငံအတွက်အကျိုးမြတ်နေတဲ့စီမံကိန်းလို့ကချင်ပြည်နယ်တယံစာရနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီး UH လက်အောင်ကပြောပါတယ်
။ကျွန်တော်နိုင်ငံရဲ့မတိနာမလည်မှုကိုသူတို့ကအမြတ်ယူဆတဲ့သဘောဖြစ်နေတဲ့ကြောင့်သူတို့ကလက်ရှိကမ္ဘာမှာလည်းနိုင်ငံကြီးတွေပါပြီးသားလေဆိုနီးပညာပိုင်းသူတို့မြင့်နေပေါ့လေမြင့်နေဆိုတော့ကျွန်တော်ကနိုင်ငံကြီးတွေလည်းဖြစ်နေဆိုတဲ့အခါကျတော့ဒါမျိုးကကျွန်တော်ဘက်ကတော့အရှုံးများတော့ပေါ့ဗျာဘာပဲဒီလိုပဲလုပ်လို့ကျွန်တော်တို့ကတော့ရစရာကမရှိဘူးလေတော့နေတော့ပေါ့ဗျာအကျိုးရုပ်စရာတော့ရှိတယ
်မြစ်ဆုံဆက်ပိုင်းမှာနေထိုင်ကြတဲ့ချီပွေစောလောဒေသခံပြည်သူတွေကနေရေအားလျှစစ်စီမံကိန်းတွေကိုရပ်ဆိုင်ပေးဖို့နိုင်ငံတော်သမ္မတထံဒီကနေ့မှာတောင်းဆိုခဲ့ကြတယ်လို့ ပြည်သူတွေရဲ့ဆန္ဒမပါပဲမြေတိစီမံကိန်းကိုမှမဆောင်ရွက်ဖို့တိုင်းဒေသနယ်မြေတွေမှာဖြစ်ပွားနေတဲ့ပဋိပက္ခတွေမဖြေရှင်းနိုင်သေးတဲ့ရွေးအကြီးစားစီမံကိန်းတွေရပ်ဆိုင်ထားဖို့ဆိုတဲ့ကြေညာချက်ကိုလည်းထုတ်ပြန်ထားပါတယ်ခင်ဗျာ။